နိုင်ငံတော်သမ္မတဦးသိန်းစိန်ကရေဒီယိုကနေတဆင့်တိုင်းပြည်ကိုလှဆင်မိကွန်းတွေပြောခဲ့ရာကနေဒီနေ့မှာတော့2015ခုနှစ်အပြောင်းလဲမှာပြီးခဲ့တဲ့တစ်နှစ်အတွင်းနိုင်ငံတော်အခြေအနေကိုပြည်သူထံအစီရင်ခံစာတင်ပြတဲ့မိကွန်းကိုပြောခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တစ်နှစ်အတွင်းမှာနိုင်ငံရဲ့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့ညီယာပြဿနာတွေကိုအထိုက်အလျောက်ဖြေရှင်းပေးနိုင်ခဲ့တယ်လို့ပညာရေးကဏ္ဍမှာဗဟုချုပ်ကင်မှုတွေကိုရှော့ချပေးနိုင်ခဲ့တယ်လို့သမရကမိန်ကွန်းမှာထည့်သွင်းပြောခဲ့ပါတယ်ဒါအပြင်2014ခုနှစ်ဟာလက်နက်ကိုင်ပြိပခတွေဖြစ်ပွားမှုအနည်းဆုံးဖြစ်ခဲ့တာဖြစ်ပြီးတနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်သဘောတူညီမှုအတော်များများရခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့သမရကသုံးသပ်ထားပါတယ်တစ်ချိန်တည်းမှာပဲ2015ခုနှစ်ဟာအစိုးရရဲ့လက်ကျန်သက်တမ်းဖြစ်ပြီးအဲ့ဒီတစ်နှစ်အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှာဖြစ်တာကြောင့်ဖက်ဒရယ်ပြည်အောင်စုကိုအစပြုပုံဖော်နိုင်မှာဖြစ်တယ်လို့သမရကပြောပါတယ်
နိုင်ငံသားတူချင်းစီနဲ့မိမိတို့လူအဖွဲ့အစည်းတရားလုံးလိုလားတောင်းတနေတဲ့ညီညာရေးတည်ဆောက်မှုလုပ်ငန်းစဉ်မကြမီစတင်နိုင်မှာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲများကျင်းပပြီးမျှတတဲ့အပေးအယူပြုလုပ်နိုင်ခြင်းကြောင့်နိုင်ငံရေးရွေးချယ်မှုများအရဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတရားကိုအစပြုပုံဖော်နိုင်မှာဖြစ်ပါတယ်။
2014ခုနှစ်ဟာငြိမ်းချမ်းရေးဆွေးနွေးမှုတွေအောင်မြင်တဲ့အနေအထားရှိခဲ့တယ်လို့သမရကသတ်မှတ်ထားပေမဲ့နိုင်ငံရေးအင်အားစုတွေကတော့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အားမရတာတွေများတယ်လို့သုံးသပ်ကြပါတယ်2014ခုနှစ်ဟာလူထုမျှော်လင့်သလောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မအောင်မြင်ခဲ့တာကြောင့်2015မှာအစိုးရနဲ့တိုင်းရင်းသားတွေအကြားအပြီးယူမြတ်မြတ်တတဆောင်ရွက်သွားဖို့လိုတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်
2014ကတော့အားမရစရာကောင်းပါတယ်ပြည်သူတွေတော်လေးမျှော်လင့်တာပါနော်2014မှာအောင်မြင်မှုရရှိနိုင်လိမ့်မယ်ဆိုပြီးတော့မှမျှော်လင့်ကြတာပေါ့အထူးသဖြင့်အဲ့ဒီငင်းကြားရေးကိစ္စပါနော်လက်ထက်ကတိုင်းသားအဖွဲ့အစည်းတွေနဲ့တောက်လျှောက်ဆွေးနွေးလာတယ်ရလာကောင်းရလာမယ်လို့မျှော်လင့်ခဲ့ကြတာပေါ့မျှော်လင့်ရင်းနဲ့ဒါဖြစ်လို့မဖြစ်လာတဲ့အပိုင်းတွေရှိတယ်လေတိုက်ပွဲတွေပြန်ပေါ်လာဆိုတော့ပြည်သူတွေကတော်လည်းစိတ်ညစ်ကြရတာပေါ့ဗျာဒါကြောင့်လို့2015မှာကြာရေးဒီသက်ဆိုင်ရာကောင်းဆောင်များအနေနဲ့ပြည်သူလူထုဝန်တားနိုင်အောင်ကြိုးစားကြစေချင်တယ်ပေးရုံများများတတနဲ့စေတနာတန်တနဲ့ငင်းကြားရေးဒီဆောက်နေရာမှာသစ္စာဆွေးနွေးနေရာမှာရလကောင်းတွေပေါ်ထွက်လာအောင်ကြိုးစားဆွေးနွေးတာပါတော့
မြန်မာရေးလုပ်ငန်းစဉ်အပြင်2014ခုနှစ်အတွင်းအထိုက်အလျောက်အကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရေးကိုလည်းအစိုးရအနေနဲ့အကောင့်ထဲပေါ်ဖို့အားနည်းခဲ့တာတွေကြောင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာထင်သလောက်အားမကောင်းမှုဆိုတဲ့အမြင်တွေရှိခဲ့ပါတယ်နိုင်ငံရဲ့အဓိကလုပ်ငန်းဖြစ်တဲ့လေယာဉ်ကဏ္ဍအတွက်တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကိုပြီးခဲ့တဲ့နှစ်ကရေးဆွဲပြဋ္ဌာန်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဥပဒေအတိုင်းလယ်သမားတွေအတွက်လိုအပ်တဲ့အရင်းအနှီးကိုချင်းငွေချထားပေးတာတွေ၊တင်းစီခံထားရတဲ့လေယာဉ်မြေတွေကိုပြန်လည်ပေးအပ်တာတွေမှာအစိုးရကထိရောက်တဲ့ဆောင်ရွက်မှုတွေမရှိခဲ့ဘူးလို့လေယာဉ်မြေအရေးဆောင်ရွက်ကြသူတွေကသုံးသပ်ကြပါတယ်။လွတ်လပ်တဲ့တောင်သူလယ်သမားများအသင်းဥက္ကဋ္ဌဦးသိန်းအောင်ကလာမယ့်2015မှာလယ်သမားကိုအစိုးရအနေနဲ့လုံလောက်တဲ့အရင်းအနှီးကိုနှစ်လိုက်ချင်းငွေအဖြစ်ချထားပေးဖို့မျှော်လင့်တယ်လို့ဆိုပါတယ်
။2015မှာစူးစီးပွားမြင့်တွေဥပဒေမှာပါရှိတဲ့တောင်သူလယ်သမားတွေရဲ့လေယာဉ်ထွက်ကုန်တည်နာနေအမကဇီနိုရရှိရေးနဲ့လယ်သမားတွေအတွက်လိုအပ်တဲ့အရင်းအနှီးတွေနှစ်ရှည်ချင်းငွေတွေနှစ်လိုက်ချင်းငွေတွေရရှိဖို့အတွက်အံငယ်တို့လယ်သမားတွေမျှော်လင့်ထားပါတယ်
။ဒီနှစ်ထဲမှာနိုင်ငံရဲ့အရေးကြီးဆုံးကဏ္ဍတစ်ခုဖြစ်တဲ့အလုသမားအရေးနဲ့ပတ်သက်ပြီးအစိုးရကအလုရှင်အလုသမားအငင်းပွားမှုဥပဒေကိုပြဋ္ဌာန်းပေးခဲ့ပေမဲ့အဲ့ဒီဥပဒေဟာအလုသမားတွေအတွက်အကာအကွယ်ပေးတာမျိုးမဟုတ်တာကြောင့်အဲ့ဒီဥပဒေကိုပြင်ဆင်ပေးဖို့အလုသမားတွေနဲ့အလုသမားရေးဆောင်ရွက်သူတွေကဆန္ဒပြတောင်းဆိုတာတွေအတော်များများရှိခဲ့ပါတယ်အလုသမားပြဿနာတွေနဲ့ပတ်သက်ပြီးအလုသမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီကအလုသမားကိုယ်စားလှယ်ဦးရဲနိုင်ဝင်းကအခုလိုသုံးသပ်လိုက်ပါတယ်
2014ခုနှစ်ကိုပြန်ဆိုလို့ရှိရင်သမဂ္ဂရဲ့အခြေအနေအားလည်းအားရစရာမရှိသေးဘူး။ဒါကဒီငင်းပေါင်းဥဖြစ်ချင်းဥတွေလို့လုံသမားဥတွေတွေရဲ့စီးနှောင်အားလည်းရုပ်လော့လာတယ်။အဲကြောင့်မို့လုံရှင်လုံသမားပြဿနာတွေဟာနောက်ပိုင်းမှာတော့လုံသမားတွေကဒီထိတ်တိုက်တွေးဆမှုတွေတောင်းဆိုမှုတွေနဲ့ပိုဖြစ်လာဖို့များတယ်
ပြီးခဲ့တဲ့2014ခုနှစ်အတွင်းမှာမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။အဲ့ဒီအပေါ်တရားလွှတ်တော်ရှေ့နေဦးကိုနီကအခုလိုပြောပါတယ်
တရားဥပဒေစိုးမိုးရေးဟာတိုးတက်မလာပဲပိုးပိုးဆုတ်ယုတ်သွားတာတွေကိုတွေ့ရတယ်။အထူးသဖြင့်အုပ်ချုပ်ရေးအာဏာပိုင်တွေဟာတရားဥပဒေစိုးမိုးရေးကိုဂရုမစိုက်တဲ့အပြင်တရားရုံးတွေကလည်းပဲတရားဥပဒေစိုးမိုးရေးကိုလုံးဝမဆာအုပ်ချုပ်ရေးအာဏာပိုင်တွေအလိုကျလုပ်ပေးနေတဲ့သဘောတွေတွေ့ရတယ်။အဲ့ဒါဟာ2014ရဲ့အဆင်မပြေဖို့ပဲ
အစိုးရသက်တမ်းလေးနှစ်တာကာလအတွင်းလူမှုမျှော်လင့်ချက်တွေကိုအစိုးရကအကောင့်ထဲပေါ်ပေးနိုင်မှုအားနည်းတယ်လို့ကဏ္ဍအသီးသီးကသူတွေကသုံးသပ်ကြပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံရေးအတွက်အရေးတကြီးဆောင်ရွက်စရာဖြစ်တဲ့2015အထွေထွေရွေးကောက်ပွဲကိုတရားမျှတအောင်ကျင်းပပေးဖို့လူထုကမျှော်လင့်နေပြီး2014ခုနှစ်မှာအကောင့်ထဲမပေါ်နိုင်ခဲ့တဲ့အပြစ်အခက်ရစဲရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေကိုလည်းအစိုးရအနေနဲ့အကောင့်ထဲပေါ်ပေးဖို့ကိုပြည်သူတွေဘက်ကလိုလားမှုတွေရှိနေတယ်လို့သိရပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေမာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။